ကဘာတဝန်းစီးရဲမွေးတီမှုတိုက်ဖြစ်ရင်ကျန်းမာရေးအဆင့်အတန်းမြင့်မားအောင်ကျိုးပန်းရမှာရရှိနေတဲ့တိုးတက်မှုတွေဟာကိုဗစ် -19 ကြောင့်နှေးကွေးသွားခဲ့ရတယ်လို့နှစ်စဉ်ထုတ်ပြန်တဲ့ Goalkeepers အစီရင်ခံစာကဖော်ပြပါတယ် Microsoft Company ကိုတည်ထောင်သူ Bill Gates နဲ့ဇနီးတို့တည်ထောင်ထားတဲ့ Bill and Melinda Gates Foundation အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာကမ္ဘာတဝန်းလူ38သန်းနီးပါးဟာ COVID-19 ဖြစ်ချိန်ကစလို့ဆင်းရဲတွေနဲ့ကိုကြာရောက်ခဲ့ရတယ်လို့ဖော်ပြထားပါတယ်ဝက်သက်ယောဂါနဲ့စုံစုနာကာကွယ်ဆေးထိုးခွင့်ရတဲ့ကလေးအကြီးတွေဟာလည်းမိနစ်ကစံချိန်တင် 80 ရာခိုင်နှုန်းရှိရာကနေ2020ပြည့်နှစ်မှာ80ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ရက်သက်တပတ်25ဘတ်အတွင်းမှာ25နှစ်လောက်နောက်ကျခဲ့ရတယ်လို့လည်းကုလသမဂ္ဂရဲ့စင်စဲမပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကိုပုံမှန်မှတ်တမ်းတင်ရေးသားတဲ့အဲ့ဒီ Goalkeepers အစီရင်ခံစာမှာဖော်ပြပါတယ်။တကဘာလုံးအတိုင်းအတာအရ COVID-19 ကူးစက်ခံရသူစုစုပေါင်းတန်း30နီးပါးရှိနေပြီးသေဆုံးသူအရေအတွက်ဟာလဲ 9,300 နီးပါးရှိနေချိန်မှာနိုင်ငံအတော်များများမှာကူးစက်မှုမြင့်တက်နေတာကိုကြုံတွေ့နေရတဲ့အတွက်တင်းကျပ်တဲ့အသွားအလာပိတ်ပင်မှုတွေပြန်ပြီးတော့ချမှတ်နေကြပါတယ်။အစ္စရေးနိုင်ငံမှာဂျူးဘာသာရေးနှစ်တကူပွဲတော်ကျင်းပဖို့ရှိနေတဲ့ကြားကသုံးဘက်ကြားအသွားအလာပိတ်ပင်ကြောင်းဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။ကျောင်းတွေစားသောက်ဆိုင်တွေဈေးဝယ်စင်တာတွေနဲ့ဟိုတယ်တွေအလုံးပိတ်ရမှာဖြစ်ပြီးအစ္စရေးပြည်သူတွေအိမ်ကနေမီတာ900အတွင်းနေထိုင်ရမှာဖြစ်တယ်လို့အိမ်တွင်းလူ10ဦးနဲ့အိမ်ပြင်လူ20သာစုဝေးကွင်းရမှာဖြစ်ပါတယ်ရှင်။